ဆက်ပညာဆိုင်ရာနိုဘယ်ဆုကိုအမေရိကန်သိပ္ပံပညာရှင်တွေဖြစ်ကြတဲ့ဒေးဗစ်ဂျူလီယပ်စ်နဲ့အာဒမ်ပါရပူတီယန်တို့နှစ်ယောက်ကတနင်္လာနေ့မှာရရှိသွားခဲ့ကြပါတယ်။အပူနဲ့ထိတွေ့မှုဆိုင်ရာအာယုံကနတ်ကျော်တွေအလုံးလုံးပုံကိုဖော်ထုတ်တွေ့ရှိခဲ့တဲ့အတွက်စုချင်းမြလိုက်တာဖြစ်တယ်လို့အကြက်ပြလူကြီးများအဖွဲ့ကဆိုပါတယ်။သူတို့တွေ့ရှိချက်ကြောင့်အပူနဲ့ထိတွေ့မှုအာယုံတွေကအာယုံကျော်တွေမှာဘလို့လှုပ်ရှားဖြစ်ပေါ်ပြီးဘလို့သိစိတ်ဖြစ်ပေါ်လာနိုင်တယ်ဆိုတော့ကိုနားလည်လားတယ်လို့အဖွဲ့ကပြောပါတယ်။ဂျူလီယပ်စ်ကဆာဖရန်စစ္စကိုမှာရှိတဲ့ကယ်လီဖိုးနီးယားတက္ကသိုလ်ကဖြစ်ပြီးပတပူတီအန်ကကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့စကစ်တူဒီနာဌာနကပါသူတို့မြောက်ကစုကြေးဒေါ်လာ1.3 billion ကိုခွဲဝေယူကြမှာဖြစ်ပါတယ်။မနေ့တုန်းကတော့အသေးအောင် virus စီပိုးကိုတွေ့ရှိတဲ့သိပ္ပံပညာရှင်တွေကို Nobel ဆုချီးမြှင့်ခဲ့ပါတယ်။စုအတွက်အဆိုပြုလာတွေကို January 10ကိုပါပိတ်ခဲ့တာပါ။အင်္ဂါနေ့မှာယူပဗေဒပုံတုနေ့မှာဓာတုဗေဒကျာတာပလေးနေ့မှာစာပေတောက်ကြနေ့ငင်းချိုင်းနိုဘယ်ဆုတွေကိုထုတ်ပြန်မှာဖြစ်ပြီးလာမယ့်တနင်္လာနေ့မှာတော့စီးပွားရေးနိုဘယ်ဆုကိုကြေညာပါပါ